ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတို့ကြားမှာကြာသာပတိုင်းနဲ့မနက်ပိုင်းကလေးကနေစလို့ဒီကနေ့အထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ကြီးလုံးနဲ့လုံလောရွာကြားမှာရှိဖြစ်နေတဲ့တိုက်ပွဲမှာတော့ရွာသား9ယောက်ဖမ်းဆီးခံရပါတယ်။အဲ့ဖမ်းခံထားရတဲ့သူတွေတရင်အစနာမရတော့ဘဲနဲ့ပျောက်သွားတာမျိုးတွေလည်းဖြစ်နေတဲ့အတွက်စိုးရိမ်နေလို့ချင်းလူခွေအဖွဲ့ကပြောပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်မတူပီကတရင်အပြည့်ဆုံးကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။မတူပီမြို့နယ်ထဲမှာဇန်နဝါရီ6ရက်ကြာသာပတိုင်းနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ပူးပေါင်းအဖွဲ့တွေဒီနေ့ဇန်နဝါရီ9ရက်နေ့ထိတိုက်ပွဲဖြစ်နေပါတယ်။ကီလုံးနဲ့လုံလောရွာကြားမှာဖြစ်နေတဲ့ဒီတိုင်ပွဲတွေမှာ CDF မတူပီ CDF ဇိုတွန်း CDF လောင်းတူစတဲ့အဖွဲ့တွေပူးပေါင်းပါဝင်တက်ခတ်နေတယ်လို့မတူပီ CDF တန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့ဆက်စပ်မှမရှိတဲ့ငွေရတမေဆိုတော့အခုဒီနေရာရှိနေတယ်ဗျာနော်ဒီနေရာရှိနေတယ်ဗျာအခုကကျွန်တော်တို့ CDF မတူပီပါတယ် CDF ဇိုတွန်းပါတယ် CDF လောင်းတူဆိုတော့ဒီပူးပေါင်းအဖွဲ့ပေါ့နော်ပူးပေါင်းပေါ်နဲ့ဆက်ဆက်ဆက်နဲ့ဒီလိုသွားနေတယ်ခင်ဗျာကျွန်တော်တို့လောက်တဲ့အချိန်ဒီလိုလောက်ဖြစ်တဲ့အရာတွေဆိုလို့စပယ်ပြီးတော့ပြန်ပြရစမယ်
။ဒါအပြင်မတူပီဟာကာလမ်းမဝဲဘက်မှာရှိတဲ့ကီလုံးနဲ့လုံလောရွာကြားကိုစစ်ကောင်စီတပ်ဘက်ကအင်အား150ကျော်နဲ့စစ်ကြောင်းနဲ့ကြောင်းနဲ့ထိုးစစ်ဆင်လာတဲ့အတွက်အခုလိုချင်းကာကွယ်တပ်ဖွဲ့တွေပူးပေါင်းပြီးခုခံနေကြရတယ်လို့ပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကီလုံးနဲ့လုံလောခြေရွာဟာမတူပီမြို့နယ်မိုင်20လောက်ကွာမှာရှိတာပါ။မနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကနေကီလုံးမလုံလောရွာကိုခီးသွားနေတဲ့ပြည်သူခုနှစ်ဦးကိုစစ်တပ်ကဖမ်းသွားတယ်လို့မတူပီ CDF တန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
။ဒီနေ့ကအနည်းငယ်တော့ပေါ့နော်ကျွန်တော်ဆက်ပြောပြနေတဲ့အစီအစဉ်မှာပေါ့ဒီလုံးကလည်းလုံလောရွာသွားတဲ့ဒီတော်လာနိုင်တဲ့အချိန်မှာဆက်ဆက်ဆက်ဆက်ဖမ်းသွားတယ်ပေါ့နော်စစ်ဘောကအခုလို့ကျွန်တော်ဆွေးနွေးရတယ်ခင်ဗျာ။ဒီကိစ္စကလည်းလည်းဆက်ပြောပြမှာလို့ရှိရတယ်ပြောတယ်။အခုကဒီလူသားတိုင်းပေါ့နော်လူသားတိုင်းနေနဲ့ဆုံးပြတယ်လို့ကျွန်တော်သတင်းရတာလည်းခင်ဗျာ
။ဒါပေမဲ့လူသားတိုင်းဖြစ်သုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဘူချုပ်စောမင်းထွန်းကတော့ VOA ကိုအခုလိုပြောပါတယ်
သူတို့ကပြောမြဆွဆွနေတာပေါ့ဗျာကျမတို့အနေနဲ့လုပ်ရအကြောင်းကြည့်ပါဦး PDF ကအနေနဲ့ကပြည်သူလူထုကိုကာဝေးယူပြီးအရဝင်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုထောင်းချောင်းပစ်ခတ်တာတွေကိုလုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်တာတော့အမှန်ဆိုတိုက်တာတော့အဲ့ဒါကြီးလောက်ပြပါဗျာ
တစ်ချိန်တည်းမှာလက်လက်တိုင်ဖွဲ့ချင်းချင်းတိုက်ပွဲကြဒေသခံရွာသားတွေကိုဖမ်းဆီးကြမှုပေါ်မှာဆိုးရတဲ့လူခွင့်ချိုးဖောက်မှုလို့ချင်းလူခွင့်ရဲ့ဖွဲ့ဒုတိယမှုဆောင်ဒါရိုက်တာသောကလင်ကပြောပါတယ်ဖက်စီခင်ရသူတွေအသက်ခံရတာသတင်းစာနာမရတာမျိုးတွေဖြစ်နေတာကြောင့်စိုးရင်ရတယ်လို့လည်းပြောပါတယ
်သူတို့အဲ့လိုမျိုးသာတာကြီးအတူတူလက်ရှိကသူတို့မှာအနာကြီးတပေအထုထရှိဖြစ်တယ်အရင်သူတို့စစ်တပ်ကဆစ်ဆူရင်းအေးလုပ်တဲ့ချိန်မှာအဲ့လိုမျိုးဖြစ်ရတယ်အမျိုးတူတူညံလက်ရှိရဒါမျိုးကစစ်တွေကိုဆွဆော်လာပဲဖြစ်သွားတယ်ဒီမျိုးလူသားတိုင်းအုံစုပြီးတော့ဆောင်ချီထားတဲ့လူကြီးကသူတို့အဆန်းအမရှိဘဲနဲ့သူတို့ပျောက်နေရှိတယ်ကျန်ရမလာတော့ဘဲနဲ့ဒီမှာရှာရမှန်းတောင်းမသိနိုင်တဲ့လူကြီးတွေကျတော့အမှန်တူထားတာဟာကျွန်တော်မမေတော့ဆိုတော့ဒါမျိုးကရာစုရစတောင်းတယ်ဒါရီယာစုရှင်တကယ်ဆိုရတဲ့ချစ်ဖောက်မှုတွေပါတယ်
တကယ်တော့ဇန်နဝါရီလ၄ရက်နေ့မှာလည်းမတူပီပလောက်ဝလမ်းပေါ်ရှိတဲ့နေရာတစ်ခုနဲ့မတူပီဟာကာလမ်းပေါ်ကဖနိုင်းနဲ့ငလိုင်းရွာနှစ်ရွာကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။မတူပီမြို့ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံ၄000လောက်စစ်သေးတိမ်းရှောင်နေရပါတယ်ခင်ဗျ။